COVID-19 ကူးစက်ပြန့်ပွားမှုကိုတားဆီးဖို့အတွက်နိုင်ငံတွင်းဝင်ပေါက်အားလုံးကိုပိတ်ထားတော့မှာဖြစ်ကြောင်းဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကတောက်ချနေမှာကြေညာလိုက်ပါတယ်။ဗြိတိန်နိုင်ငံတည်းကိုဝင်မယ်ဆိုရင် COVID-19 ကင်းရှင်းကြောင်း82နာရီအတွင်းစမ်းသပ်စစ်ဆေးထားတာကိုပြသမှာဖြစ်တဲ့အပြင်ကိုယ့်အကူတိကျခွဲနေတဲ့ self quarantine လဲဆက်ရက်နေရာမှာဖြစ်ကြောင်းဝန်ကြီးချုပ်ကပြောပါတယ်။ဒါအပြင်နောက်9ရက်အကြာမှာထပ်ပြီးဒီပိုးရှိမရှိစမ်းသပ်စစ်ဆေးမှုလုပ်ရမှာဖြစ်ပြီးအဲ့ဒီအချိန်မှာလဲပိုးမရှိတာတွေ့ရမှ quarantine ကနေထွက်ခွင့်ရမှာဖြစ်ကြောင်းပြောပါတယ်။ဗြိတိန်နိုင်ငံထဲကိုလာရောက်သူအလုံးအတွက်ဒီဥပဒေဟာတနင်္လာနေ့မနေ့၄နာရီမှာစတင်တက်ရောက်မှာဖြစ်ပါတယ်။ COVID-19 ကူးစက်ပြန့်နှံ့မှုတားဆီးရေးဆိုင်ရာပြဋ္ဌာန်းချက်တွေကိုမလိုက်နိုင်ကြီးမားတဲ့ဒဏ်ငွေရိုက်အေးအေးမှုတွေလုပ်ပြီးနေဆက်ပါဝင်တနိုင်ငံလုံးအတိုင်းအတာနဲ့အစိုးရကတဆင့်တိုးပြီးလုပ်တော်မှာဖြစ်ကြောင်းလည်းပြောပါတယ်။နေဆက်တွေကိုအနည်းဆုံး February 15ရက်နေ့အထိပိတ်ထားနိုင်ခြင်းရှိပါတယ်။အစိုးရဘက်ကဒီယောဂကာကွယ်ဆေးထိုးတဲ့အစီအစဉ်စတင်နေချိန်မှာပဲနိုင်ငံတွင်းကိုဗီဇာပြောင်းပိုးသစ်တွေဝင်မလာအောင်အခုလိုလှုံ့ဆော်ရတာဖြစ်ကြောင်းလည်းဝန်ကြီးချုပ်ကပြောပါတယ်။